ကရင်ပြည်နယ်မြောက်ဝတီမြို့ရဲ့တောင်ပတ်၄ကီကောမြို့အနီးမှာရှိတဲ့စစ်ကောင်စီရဲ့အမြောက်တပ်ရှိတဲ့နေရာကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်ရာကနေတိုက်ပွဲတွေပြင်းထန်နေတယ်လို့ကိုရိုင်းတွေ့သူကပြောပါတယ်။တိုက်ပွဲတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေ၄ချောင်းကနေတိုက်ခိုက်တာတွေလည်းရှိပါတယ်။မြောက်ဝတီမြို့အနီးတိုက်ပွဲတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်။
စစ်ကောင်စီရဲ့အမြောက်တပ်ကုန်းရှိတဲ့ဆွေရုံစခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF တွေပူးပေါင်းထားတဲ့ကော်ပိုရာစစ်ကြောင်းအပါအဝင်ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေတဲ့အတွက်စက်တင်ဘာလ29ရက်နေ့ညကလေးကတိုက်ပွဲတွေပြင်းထန်နေပါတယ်။စက်တင်ဘာလ30ရက်နေ့မှလည်းတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတယ်ဆိုပြီးမျက်မြင်တွေ့ရသူဒေသခံတဦးက VOA ကိုပြောပါတယ်။
ဆွေရုံကပြတာဒီနေ့ကြီးလည်းပဲအခုကျွန်တော်နှစ်နာရီနဲ့45မှာကျွန်တော်တို့ဥစ္စာကျက်တဲ့နစီနဲ့လည်းလာပြီးပြချကျွန်တော်ဆရာကုန်းသားမှာကျွန်တော်သိနေဆရာကုန်းအဲ့တဝင်းချင်းမှာဒီနေ့2နာရီနဲ့45မိနစ်မှာကျွန်တော်အဲ့နာဝင်းချင်းမှာကျွန်တော်သိနေတာကတော့လေနဲ့အပေါ်ကတွေဝင်ပြီးတော့နှလုံးဟိုတာအလုံးကြီးသုံးလုံးကျတာပေါ့နော်ပထမတစ်ကြီးကနှလုံးပြစ်ချသွားတယ်နောက်တစ်ကြီးကတစ်ကြီးသုံးလုံးပြစ်ချ
လက်နဲ့ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်ဒေသခံတွေကတော့ဘေးလွယာကိုထွက်ပြေးနေရတယ်လို့လည်းဆိုပါတယ်
ရွာသားကြီးကတော့ညဥပိုင်းကညကူးနာရီည45လောက်ကအဲ့ဒီရွာကြီးကအနည်းချက်ရွာကြီးကအကောင်းဒီနေ့တစ်ပတ်ကိုကျွန်တော်ထွက်ပြေးလာတာညကူးနာရီ15လောက်ဆက်ဖြစ်တယ်ညတက်ခွဲလာပြန်ဆက်ပူပေါင်းတာတက်တဲ့ရောင်းနေတဲ့နေရာဆိုပြီးကထားပြီးဖြစ်တာပါပေါ့အဲ့ညတွေကပြစ်လာညတွေကပြစ်လာအဲ့ဒီမှာကြီးရွာတွေကမကြောက်ဘူးသူကပြစ်ပတ်ကြ
မြောက်ဝတီကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။စက်တင်ဘာလ23ရက်နေ့ကလည်းအဲ့ဒီနေရာမှာပဲတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီကဝိုင်းတွဲလေယာဉ်နဲ့ဘုံကျဲခဲ့ပါတယ်။အဲ့ဒီဆွေတော်ကအမြောက်တပ်ကနေလက်နက်ကြီးတွေမကြာခဏပစ်နေတဲ့အတွက်ပူးပေါင်းတပ်တွေကအဲ့ဒီနေရာကိုပိတ်ဆို့ပြီးတပ်သိမ်းဖို့အတွက်ကြိုးစားနေတာလည်းဖြစ်ပါတယ်။ဒီအတွက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်ရှင်။
ဒါကတော့ကရင်ပြည်နယ်မြောက်ဝတီမြို့ရဲ့တောင်ဘက်၄ကီကောမြို့အနီးစစ်ကောင်စီရဲ့အမြောက်တပ်ကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်နေတဲ့သတင်းမအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်